အခုရပိုင်လူတွေစိတ်ဝင်စားဆုံးသတင်းကတော့တမရော်ကာကွယ်ရေးဦးစီးချုပ်အဆင့်နေရာနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့မှတ်ချက်စကားအဲ့လိုပြောဆိုမှုအပေါ်တမရော်ရဲ့ပြင်းထန်တဲ့တုံ့ပြန်မှုဒီတုံ့ပြန်ချက်နဲ့ပတ်သက်ပြီးအစိုးရအဖွဲ့ရဲ့သဘောထားနဲ့အရေးယူကြံတွယ်ဆောင်ရွက်ပုံစတဲ့ကိစ္စပဲဖြစ်ပါတယ်2015ရွေးကောက်ပွဲအပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့သစ်တက်လာပြီးနောက်ရွေးကောက်ခံအစိုးရနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတီးကြားရည်တည်ခွင့်ရနေတဲ့တမတော်ကြားပုတ်တိုက်မှုလို့ပြောနိုင်တဲ့ပြဿနာတွေရှိခဲ့ပါတယ်။ဒါပေမဲ့လူသိထင်ရှားဖြစ်တဲ့အခုပြဿနာကတော့အကြီးမားဆုံးလို့ယူဆနိုင်ပါတယ်။ဘယ်လိုပြဿနာမျိုးလဲ။ရှေ့လျှောက်အစိုးရနဲ့တမတော်ဆက်ဆံရေးဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာသောတာရှင်နေနဲ့အတူတူကျွန်တော်တို့လေ့လာကြည့်ကြရအောင်ပါ။
အခုပြဿနာကဇူလိုင်လ9ရက်နေ့ကရန်ကုန်စီဒိုနာဟိုတယ်မှာ USAID နဲ့နိုင်ငံရေးအကျဉ်းသားများစောင့်ရှောက်ရေးအဖွဲ့တွေပူးပေါင်းပြုလုပ်ခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေကိုအလုတ်အကင်ဖန်တီးပေးရေးနဲ့အလုတ်ယုံဆွေးနွေးပွဲမှာဝင်ကြီးချုပ်ဦးဖြိုးမင်းသိန်းပြောခဲ့တဲ့မိန့်ခွန်းကနေအစပြုပါတယ်။သူကအရက်သားအုပ်ချုပ်ရေးစနစ်တက်လာပြီမဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာဒီမိုကရေစီခေတ်မှာမရှိပါဘူး။ကာကွယ်ရေးဦးစီးချုပ်ဆိုတာကျွန်တော်တို့ပရိုတိုကောအရာဆိုရင်ညွှန်ကြားရေးမှူးချုပ် level ပဲဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ဆက်ဆံနေရတဲ့ဥစ္စာကနိုင်ငံအကြီးအကဲ level တစ်ခုတည်းကိုထက်ဆက်ဆံနေရတာဟာဒီမိုကရေစီမဟုတ်ပါဘူးလို့ပြောခဲ့ပါတယ်။ဦးဖြိုးမင်းသိန်းရဲ့အဲ့ဒီပြောဆိုချက်မီဒီယာတွေနဲ့လူမှုကွန်ရက်စာမျက်နှာတွေမှာပြန့်သွားပြီးတဲ့နောက်ဇူလိုင်လ17ရက်နေ့မှာအစိုးရအနေနဲ့လိုအပ်သလိုစီစစ်အရေးယူပေးပါဆိုပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ပါတယ်။အဲ့ဒီနောက်ဇူလိုင်လ12ရက်နေ့မှာပိုးပြီးရှည်လျားတဲ့သတင်းထုတ်ပြန်ချက်ထပ်ပြီးထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာဝင်ကြီးချုပ်ဦးဖြိုးမင်းသိန်းပြောဆိုခဲ့တာတွေကိုခြေပထားတဲ့အပြင်တပ်မတော်နှင့်တပ်မတော်ကာကွယ်ရေးဦးစီးချုပ်အပေါ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းအနေဖြင့်ယခုကဲ့သို့လက်လွတ်စပယ်နှင့်ထိတ်တိုက်ရင်ဆိုင်မှုပုံစံဖြင့်ပြောကြားချက်သည်နိုင်ငံတော်အစိုးရ၏အမျိုးသားယဉ်ကျေးစစ်ရေးဦးတည်ချက်ကိုထိခိုက်စေသည့်အပြင်နိုင်ငံတော်အစိုးရနှင့်တက်မတော်အကြားတိုင်းသာပြည်သူလူထုနှင့်တက်မတော်အကြားဆက်ဆံရေးပုံမှုကောင်းမွန်စေရန်စင်ဆက်မပြတ်တိစောက်သွားရမည်ဖြစ်သောရေရှည်ဆက်ဆံရေးလုပ်ငန်းစဉ်များအတွက်လည်းအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းသုံးသပ်ရပါသည်ထို့ကြောင့်တက်မတော်အနေဖြင့်အပြုသဘောဖြင့်ရေရှည်ဆက်ဆံရန်မသင့်လျော်သောကြောင့်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးချုပ်ဖြစ်သူဦးဖြိုးမင်းသိန်းအားလိုအပ်သလိုစီစစ်အရေးယူပေးနိုင်ရန်နိုင်ငံတော်အစိုးရထံတင်ပြခဲ့ရခြင်းဖြစ်ကြောင်းဆိုပြီးဖော်ပြထားပါသည
်အခုလိုတက်မတော်ဘက်ကတင်းမာတဲ့သဘောထားထုတ်ပြန်ချက်ထွက်ပေါ်လာပြီးတဲ့နောက်နိုင်ငံတော်တာဝန်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအစိုးရရဲ့ဆောင်ရွက်ထားချက်တွေကိုဇူလိုင်17ရက်နေ့မှာရှင်းလင်းပြောဆိုခဲ့ပါတယ်။သူကအစိုးရအဖွဲ့ကနေကကကြီးကိုပြန်ကြားစာပို့လိုက်ပြီးဖြစ်တဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ရည်တည်ချက်သဘောထားမဟုတ်ကြောင်းဒီပြောကြားမှုကြောင့်နိုင်ငံတော်အစိုးရနဲ့တက်မတော်ကြားအထင်မြင်လွဲမှားမှုတွေဖြစ်ပေါ်စေခဲ့တဲ့အကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်အနေနဲ့ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်တယ်လို့ပြောပါတယ်။အစိုးရကဘာညွှန်ကြားခဲ့တယ်လဲဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမပြုပါဘူး။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုလက်တွေ့ကျကျပြန်ကြည့်ရင်ရွေးကောက်ခံအစိုးရနဲ့တပ်မတော်ပူးတွဲအုပ်ချုပ်နေတဲ့ပုံကိုတွေ့မြင်နိုင်ပါတယ်။တနည်းပြောရရင်ရွေးကောက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နှစ်ယောက်ပေါင်းပြီးတိုင်းပြည်ကိုအုပ်ချုပ်နေတဲ့သဘောပါ။ပရိုတိုကောအရနံပါတ်1ခေါင်းဆောင်နဲ့နံပါတ်8ခေါင်းဆောင်တွေဖြစ်ကြပေမဲ့တကယ်လက်တွေ့မှာတော့သူတို့နှစ်ယောက်ကတိုင်းပြည်မှာခေါင်းဆောင်မှုနေရာယူထားတာငြင်းလို့မရပါဘူး။ဒါကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုအကြောင်းပြုပြီးပေါ်ပေါက်လာတဲ့အခြေအနေပါ။အ
ဲ့ဒီလိုလက်တွေ့အခြေအနေကြောင့်တိုင်းပြည်မှာငြင်းကြဲရေးရဖို့စီဝါရေးဖွံ့ဖြိုးတိုးတက်ဖို့နိုင်ငံတကာအသိုင်းအဝိုင်းမှာပြန်ပြီးဝင်ဆက်လာနိုင်ဖို့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ဖို့အစစအရာရာအလုံးဟာရွေးကောက်ခံ NLD အစိုးရနဲ့တက်မတော်ဘလောက်အဆင်ပြေဘလောက်နားလည်မှုရှိဘလောက်ပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်အဓိကမှီတည်နေပါတယ်။အခုလက်ရှိဦးဖြိုးမင်းသိန်းပြဿနာမှာအစိုးရဟာအဲ့ဒီမူကိုကင်ဆွဲဖြေရှင်းနေတယ်လို့နားလည်ယူလို့ရပါတယ်။အခြားတစ်ဖက်မှာတော့တက်မတော်ခေါင်းဆောင်တွေရဲ့အပိုင်းမှာဦးဖြိုးမင်းသိန်းပြောတဲ့စကလုံးအတိတ်ပဲဟာဒီမိုကရေစီဖွံ့ဖြိုးပြီးနိုင်ငံတွေမှာတက်မတော်ဆိုတာအယက်သားအစိုးရလက်အောက်မှာရှိတယ်။အဲ့လိုအခြေအနေမှာကာကွယ်ရေးဦးစီးချုပ်ဆိုတာဒီလိုအဆင့်ပဲရှိတယ်။လက်ရှိမြန်မာနိုင်ငံမှာကတော့ဒီမိုကရေစီအပြည့်အဝမရသေးတော့အခုလိုဖြစ်နေတယ်ဆိုတဲ့သဘောပြောဆိုခဲ့တာပါ။ဒီပြောဆိုမှုတွေနဲ့ပတ်သက်ပြီးမှားယွင်းနေတယ်ဆိုရင်မှားယွင်းနေတဲ့အကြောင်းတက်မတော်ဘက်ကထုတ်ပြန်ပြောဆိုနိုင်ပါတယ်။အဲ့ဒီအတွက်တက်မတော်လက်ထဲမှာ သတင်းစာမဂ္ဂဇင်းရေဒီယိုရုပ်မြင်သံကြားမီဒီယာမျိုးစုံကိုလည်းပိုင်ဆိုင်ထားလို့ဖြစ်ပါတယ်။ဒါဒီမကဥပျောမင်းသိန်းရဲ့ပြောဆိုချက်ကိုလုံးဝလက်မခံနိုင်ကြောင်းကိုလည်းထုတ်ပြန်လို့ရပါသေးတယ်။ဒါပေမဲ့အခုတက်မတော်ရဲ့ထုတ်ပြန်ချက်ကတော့ဥပျောမင်းသိန်းကိုရေရှည်ဆက်ဆံရန်မသင့်လျော်သူလို့သတ်မှတ်ပြီးအစိုးရကနေစီစစ်အရေးယူပေးဖို့ဆိုတဲ့အထိတောင်းဆိုတာကတော့ပြင်းထန်လွန်းနေပါတယ်။ပြောမဆိုမစကားတခွန်းကြောင့်ရွေးကောက်ခံအစိုးရရဲ့ဝင်ကြီးချုပ်ကိုဖြုတ်ပေးပါဆိုတဲ့အဓိပ္ပာယ်တက်ရောက်နေပါတယ
်။ပြဿနာအလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဝင်ကြီးချုပ်ဥဖြိုးမင်းသိန်းနဲ့ပတ်သက်ပြီးတက်မတော်ဘက်ကသူဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အမတ်တယောက်ဒီမိုကရေစီနည်းရရွေးကောက်တင်မြှောက်ထားတဲ့အစိုးရကခန့်အပ်ထားတဲ့ဝင်ကြီးချုပ်တယောက်ဆိုတာမမေ့ဖို့လိုပါတယ်။တက်မတော်ဘက်ကဝင်ကြီးချုပ်ဥဖြိုးမင်းသိန်းကိုမကြိုက်ရင်2008ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းဖြုတ်ချဖို့ကြိုးစားနိုင်ပါတယ်။အခုလိုပြည်သူလူထုကရွေးကောက်ထားတဲ့အစိုးရကိုဖိအားပေးတာမျိုးလှုပ်သင့်မလှုပ်သင့်ပြန်ဆန်းစစ်သင့်ပါတယ်။အလားတူ NLD အစိုးရအဖွဲ့ဝင်တွေပါတီခေါင်းဆောင်တွေဘက်ကလည်းတိုင်းပြည်ငြိမ်းချမ်းရေးဖွံ့ဖြိုးတိုးတက်ရေးအတွက်တပ်မတော်နဲ့အတူလက်တွဲအကောင်အထည်ဖော်ရမယ်။တပ်မတော်ကိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်လာအောင်စည်းရုံးရမယ်ဆိုတဲ့မူဝါဒကိုအလေးအနက်ထားမမေ့မလျော့ကင်ဆွဲကျင့်သုံးလုပ်ကင်သင့်ပါကြောင်းတင်ပြလိုက်ရပါမယ်။